တတချမ်းရေသပင်ပွဲနှွှဲပြော်ဖို့အခုဆိုရင်နှစ်ရက်သာလိုပါတော့တယ်နော်။ကျမတို့မြန်မာတွေရဲ့12လရာသီပွဲတော်ထဲမှာတချမ်းကတော့တနိုင်ငံလုံးအတိုင်းအတာနဲ့ပျော်ရွှင်ကြတဲ့ရေကစားပွဲတော်ကြီးလည်းဖြစ်ပါတယ်။မြန်မာလူမျိုးတွေအနေနဲ့တော့နှစ်ဟောင်းကနေကောင်းတဲ့အပြောင်းအလဲတွေနဲ့အသစ်အသစ်ကိုမျှော်လင့်မျှော်မှန်းကြရင်ပျော်ရွှင်စွာရေကစားကြတဲ့ပွဲတစ်ခါကောင်းမှုကုသိုလ်တွေပြုလုပ်ခြင်းနှစ်သက်ကိုကြိုကြတဲ့ပွဲတော်ကြီးလည်းဖြစ်ပါတယ်။ဒါပေမဲ့ချစ်စရာရိုးရာရင်ကျေးမှုတချမ်းပွဲကနေမူးယစ်တောက်စားပျော်ပြားကြတဲ့တချံပွဲဖြစ်လာတာအခုဆိုရင်နှစ်တော်ကြာခဲ့ပါပြီ။ဟိုးအရင်နှစ်တွေကတချံမှာအရက်သေးစားတောက်စားတာလောက်ကိုပဲသတိပေးတားမြစ်ရာကနေအခုတော့စိတ်ကိုပြောင်းလဲစေတတ်တဲ့မူးယစ်ဆေးဝါးအပြင်မိန်းကလေးတွေကိုပါအန္တရာယ်ပေးချင်းချောက်နေတဲ့ကာမဆေးဝါးအမျိုးမျိုးအတွက်ပါသတိပေးချက်တွေထုတ်ပြန်ရတဲ့အဆင့်ဖြစ်နေပါပြီ။တချံကာလနီးလာတာနဲ့အမျှလူငယ်တွေကြားမှာမူးယစ်ဆေးဝါးအန္တရာယ်ဟာပိုးပြီးတော့ကြီးလာနေတယ်လို့လည်းသုံးသပ်နေကြပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့မူးယစ်ဆေးဝါးအန္တရာယ်ဟာအခုလိုတချံကာလတစ်ခုတည်းအတွက်စိုးရိမ်နေရတာမဟုတ်ဘဲနဲ့အချိန်တိုင်းနေ့ရက်တိုင်းမှာလူငယ်တွေကြားကြီးမားတဲ့အန္တရာယ်ရှိနေတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကသုံးသပ်ပါတယ်
။ပထမတော့ဒီအရက်ဒေသပေါ့နော်ခက်တာအရက်ဒေသတွေမကတော့အဲ့လိုမျိုးဆေးတွေပါအဲ့လိုမျိုးတုံးလာနေထားမျိုးတွေရှိတယ်ဆိုတော့ရှိတဲ့အခါကျတော့ကျွန်တော်တို့မြင်တော့တချံကြတော့ပို့ပြီးတော့လေလွတ်လပ်တာပေါ့နော်လွတ်လပ်တဲ့အခါမှာအဲ့စော်ရည်ရက်ကမှလွတ်လပ်နေတဲ့ကြားရဲ့ကနပြောတဲ့အရက်ဒေသတို့မူးယစ်ဆေးဘွားတို့ထပ်ပြီးတော့ဖြည့်လိုက်တဲ့အခါပိုလွတ်လပ်ရုံနဲ့မကောက်လုံးဝလွတ်ထွက်ကုန်တာပေါ့နော်အဲ့လိုအနေအထားမျိုးတွေရှိတဲ့အခါမှာရာဇဝတ်မှုတွေဖြစ်ဖို့နောက်ပြီးတော့ဇယဲဇယဲနဲ့အဲ့လိုမျိုးရန်နေပါတွေဖြစ်ဖို့များများလာတာပေါ့နော်နောက်ပြီးမိန်းကလေးတွေဆိုရင်လည်းဒီတချမ်းမှာပါလွတ်လပ်ရတဲ့ကြားလဲခုနကလိုမျိုးမူးယစ်ဆေးဘွားတွေရက်ဒေသတွေတောက်သုံးလိုက်တဲ့အခါမှာဘာမှမသိတော့တာပေါ့နော်မသိတော့တဲ့အခါမှာကိုယ့်ရဲ့ဒီလူမှုရေးဆိုချင်းတွေပါနောက်ပိုင်းတွေမှာဖြစ်လာနိုင်တဲ့နေသားတွေရှိတာပေါ့။မူးယစ်ဆေးဘွားတွေကလေမခက်ခဲတော့ဘူးပေါ့ဗျာ။ဒါကဝယ်ဖို့ပြုတ်ဖို့တွေအဲ့လိုမျိုးရှာဖို့ဖွေးဖို့တွေကတိတ်မခက်ခဲတဲ့နေသားမျိုးတွေဖြစ်လာတယ်။ဘာလို့ကျွန်တော်ရန်ကုန်မြို့လိုနေရာမျိုးကြီးမှာတော့ကိုနေနိုင်တဲ့အများကြီးမိတာမျိုးတွေဒါမျိုးတွေလည်းကျွန်တော်တင်းနေကြားလာတယ်။ရှာဖို့ရလွယ်ကူလာတယ်။ဈေးပေါ်လာတယ်။အဲ့ခါကျတော့သုံးဆဲသူတွေကလည်းပို့ပြီးတော့များများလာတဲ့နေသားမျိုးတွေဖြစ်တာပေါ့နော်။ကျွန်တော်တို့နားမှာဆိုရင်သူ့ရက်ွက်တွေထဲမှာရှိတဲ့တိုက်အိမ်တွေရဲ့ဖြေကားနေကတိတွေမှာတောင်မှမရှောင်တော့ဘူးတချို့ရဆိုရင်အဲ့မီးရရဒီကလေးပေါ်တက်ပြီးတော့အဲ့လိုနေရာတွေမှာတုံးတာဆွဲတာမျိုးတွေအထိပါကျွန်တော်တို့ကြုံလာရတာတွေပါရှိလာတာပေါ့နော
်အခုဆိုရင်တချံကာလနီးလာတာနဲ့အမျှကာမဆိုင်ရာဆေးဝါးတချို့ကို Facebook လို့လူမှုရေးကွန်ရက်ဆာမျက်နှာတွေမှာပေါ်ပေါ်ထင်ထင်ကြော်ညာပြီးရောင်းချတာတွေကိုလည်းတွေ့လာရပါတယ်တချို့ရေကစားမှန်းတဲ့တွေမှာမူးယစ်ဆေးဝါးအပြင်စိတ်ကြွဈေးတွေကိုငွေကျပ်2000ကနေ5000လောက်နဲ့ဈေးပေါ်ပေါ်လွယ်လွယ်ကူကူနဲ့လူစီကားရာမှန်းတဲ့တွေမှာနီးမျိုးစုံနဲ့ဖြန့်ဖြူးရောင်းချတာတွေရှိတယ်လို့လည်းပြောကြပါတယ်မနစ်ကဆိုရင်စိတ်ကြွဆေးပြားနဲ့ကာမကိုလှုံ့ဆော်တဲ့ဆေးဝါးတွေကိုအချိုးရည်ဘီယာတွေမှာထည့်တိုက်ကြလို့မိန်းကလေးတွေအရှက်တကွဲဖြစ်ရတဲ့ပြဿနာတွေအများအပြားကိုလည်းမြင်တွေ့ကြားသိခဲ့ရတာတွေလည်းရှိခဲ့ပါတယ်။အထူးသဖြင့်တော့လူငယ်တွေအများကြီးစုယုံနေတတ်တဲ့နေရာတွေမှာအလွယ်တကူရနိုင်တဲ့မူးယစ်ဆေးနဲ့စိတ်ကြွဆေးတွေဟာလာမယ့်တကြံကိုချိမ့်ချောက်နေတယ်လို့အဆိုတော်သားစုကလည်းသုံးသပ်ပါတယ်
။ညာရပါရဲ့ပညာကျွန်တော်တို့ပတ်ဝန်းကျင်မှာတော့တရင်ရဲသုံးနေကြတယ်အဲဒီရဒီပေါ့အိုက်ဆိုရလည်းတုံးနေကြတယ်အိုက်ကဈေးကြည့်ရလို့ပြောလို့ရမယ်ခုတချံမာနဲ့ရောပြီးရဲ့အင်းနဲ့ပေါင်းချတဲ့အခါမှာမွေးစေဝါဖြန့်ပြူးမှုနဲ့ရောင်းချမှုကနောက်ပွဲမှာအကြီးကြီးရှိလာနိုင်တယ်လို့ကျွန်တော်မြင်ပါတယ်ဒါလူငယ်တွေအတွက်အမတန်အန္တရာယ်များပါတယ်အပိစိတ်တဲ့လွတ်နေတဲ့မိန်းကလေးတွေယောက်ျားလေးအများကြီးတွေ့ဘူးပါတယ်အမတန်အန္တရာယ်ကြီးမားနေတဲ့အတွက်ကြောင့်ပို့ပြီးတဲ့ဟိုဖမ်းနေလို့သာပြောလာကျွန်တော်တို့အမြင်ပေါ့နော်မြင်နေရတာပေါ့တုံးနေတဲ့လူငယ်တွေကအတုံးပဲမရောတဲ့အပြင်သူတို့ကပို့ပြီးတော့စိန်ကြနေတယ်လို့ကျွန်တော်မြင်နေရတယ်ဗျကြားရတယ်ပြီးတော့တပုံတွေကမြင်ရတယ်တံငယ်ချင်းတွေစီကကြားရကိစ္စတွေကတော့တော်တော်လေးအနေကြီးမားရယ်ဆိုတော့ကျွန်တော်တို့ကြားသိရပါတယ်ဖြစ်နိုင်တော့အသွင်ယူပြီးတော့တခြားဖမ်းပြီးတော့တခြားတွင်ကြကြဖော်ထုတ်စီခြင်းပါတယ
်2010နှစ်ရှေ့ပိုင်းတွေမှာဘိန်းဖြူစေးကြောက်ရာမရုကအများဆုံးတွဲဆွဲကြတာဖြစ်ပြီးတော့2010နောက်ပိုင်းမှာတော့စိတ်ကြွဇူးသွစေးပြားတွေခစ်ဆားလာခဲ့တာဖြစ်ပါတယ်တကြံကာလမှာအရက်သေးစားနဲ့မူးယစ်စေးပွားတွေကြောင့်ရံပွဲတွေကားတိုက်မှုတွေလိုအသက်အန္တရာယ်ဖြစ်ကြတာအပြင်ကံတွေချောင်းနေမှာရေစင်းကုလို့ရင်နစ်တေချာရတာမျိုးတွေလည်းရှိပါတယ်။အထူးသဖြင့်တော့တကြံပွဲတွေမှာလူငယ်တွေဟာဒေါသကြီးပြီးစိတ်မထိန်နိုင်ဖြစ်ကြသူတွေအများစုဟာစိတ်ကြွဆွေးသုံးဆွဲထားသူတွေဖြစ်ပါတယ်။တပြင်လဲပြီးခဲ့တဲ့ရက်ပိုင်းကပဲအဝတ်မပါဗလာနဲ့လမ်းပေါ်မှာရှောက်သွားနေတဲ့သူ၃ဦးထက်မနည်းတွေ့ရပါတယ်။ဒါဟာလဲစိတ်ကိုပြောင်းလဲစေတတ်တဲ့ flicker လို့ခေါ်တဲ့မူးယစ်ဆေးဝါးကြောင့်ဖြစ်တယ်ဆိုရယ်ဆေးသုံးသက်ချက်တွေတွေ့ရတာမို့ဒီတကြံမှာဒီလိုအနေရတွေကိုလည်းအထူးသတင်းထားသင့်ပါတယ်။မြမရည်ကျေးမှုတွေနဲ့ချစ်စရာပျော်စရာတကြံကနေမူးယစ်တကြံမဖြစ်ဖို့အတွက်အားလုံးမှသတိထားဖို့လိုသလိုအားလုံးလည်းဝိုင်းဝန်းတားဆီးဖို့တာဝန်ရှိတယ်လို့ဆိုတော့တဆူကတိုက်တွန်းပါတယ်
။ရာဘတို့ဒီအိုက်ဆူပါမှပျော်ရတယ်ဆိုတာဒီကက်မီကယ်တကြံကြီးကအလကားပါ။ဒါအလုံးကအသေးပဲမရှိပါဘူး။ကျွန်တော်တို့တကြံစာရေးဝါတကြံမှာရေးဝါမှာအနည်းဆုံးတော့ကျွန်တော်တို့ဒီ ဘဝရိတ်သားတို့ပေါ့သွားဖို့ဒီလူချင်းကြီးပါကိုကောင်းချော်ဖို့စသဖြင့်ပေါ့နော်ကိုမိဘကိုပြန်တရိယာကိုနှစ်တကူမှာအိမ်မှာစုနေဖို့ဆိုတာကိုလူငယ်ကြီးကမေ့ပြီးတော့အခုကလူငယ်ကြီးကြည့်ရဗကြံဆိုရင်တောင်းရမယ်အရက်တောင်းမယ်ဆေးချမယ်ဆိုတော့အပိုင်းကိုဥတည်တာကြတဲ့တချို့တချို့တော့အတိုင်းဝိုင်းတွေကိုကျွန်တော်ပို့တွေ့လာရပါတော့အဲနိုင်ငံပိုင်းအစိုးရပိုင်းမီဒီယာနဲ့ဒီဆေးတွေရဲ့အဆိုးကျိုးတွေဒီဆေးတွေအကြောင်းဘလို့လူအတိုင်းဝိုင်းအနေနဲ့ဖြစ်လာတယ်ဆိုတာကိုလူငယ်တွေကိုအာသင်ပေးရင်တော့ကျွန်တော်တို့သူ့ကောင်းသိလာပြီးတော့လူငယ်တွေနဲ့လမ်းမကိုရှောင်နိုင်လာမယ်လို့ကျွန်တော်ယူဆပါတယ်ဟုတ
်လူငယ်တွေစီမမပြေလည်တာတွေစိတ်ညစ်စရာတွေအလွန်များပြီးသူတို့ရဲ့မကြေလည်တာတွေမကြေနပ်မှုတွေကမူရစ်ဆေးဝါးကထွက်ပေါက်ဖြစ်ခဲ့ပါတယ်အထူးသဖြင့်တော့အလောက်ကင်ရှားပါပြီးတော့လူငယ်တွေရဲ့ဘဝတိုးတက်လန်းပျောက်သလိုဖြစ်နေတဲ့ကျမတို့မြန်မာနိုင်ငံထဲမှာမူရစ်ဆေးဝါးဟာလူငယ်တွေကြားအလွယ်တကူဝယ်နေလို့ရနေတာကတော့ကြက်ဖြစ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကထောက်ပြပါတယ်
ကျွန်တော်နိုင်ငံကဒီပညာရေးစနစ်ကလည်းပြက်ခဲ့တာဟိုလူငယ်ပေါ့နော်ဒီ20ကျော်30အဲ့ပတ်ဝန်းကျင်မှာကျွန်တော်တို့ကတေချာလဲ professionally ပေါ့နော်အလုပ်တစ်ခုခုကိုလုပ်နိုင်တဲ့ပညာတွေလည်းတိတ်မရှိဘဲနဲ့လုပ်ငန်းခွင်တွေနဲ့ဆင်းနေမဖြစ်သေးတဲ့လူငယ်လူလက်ပိုင်းတူရအကြီးအဲ့ရှာကြီးကကျွန်တော်နိုင်ငံမှာရှိနေရတာအဲ့တော့အဲ့လိုလူငယ်တွေအတွက်ကိုကျွန်တော်တို့ဘယ်လိုစဉ်းစားမလဲပေါ့အဲ့ဟာ policy တခုကိုစိုးရချဖို့လို့ရတယ်။အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဒီ summer time ပဲစဉ်းစားနေရင်တော့ပြေးလဲမှာမဟုတ်ဘူးလား။ဘယ်လိုပုံစံနဲ့အလုပ်ကခွင်တန်းတွေဖန်ပြီးမလဲ။ဘယ်လိုပုံစံနဲ့ကျွန်တော်တို့ကဒီလူငယ်တွေကို space ရအောင်လုပ်မလဲဆိုတဲ့ဟာကို plan တခုတီးကြားကျွန်တော်စဉ်းစားတယ်။ပုံမှန်တိုင်းလေးပဲစဉ်းစားနေရင်အဲ့လူငယ်တွေကလုပ်လဲရအောင်မဟုတ်ဘူး။ကျွန်တော် space လည်းပေါ်လာမှာမဟုတ်ဘဲနဲ့သူ့ဘာသူအဲ့လိုပျက်စီးတဲ့လမ်းကြောင်းတွေကိုရောက်ရောက်သွားလိမ့်မယ်။
2018ခုနှစ်တကြံကာလအတွင်းမှာရေမောင်းတွေကိုမူရစ်ဆေးဝါးမတုံးဆဲဖို့ကမစိတ်နှိုးကြွစီတဲ့ဆေးဝါးတွေကိုကိုယ်တိုင်တောက်သုံးခြင်းမပြုဖို့နဲ့တခြားသူကလည်းမြူဆွဲပြီးတော့အဲ့ဒီဆေးကိုတိုက်ကျွေးတဲ့အန်ဒီယယ်တွေကိုသတိပြုကြဖို့အပြင်မူရစ်ဆေးနဲ့ကာမစိတ်ကိုနှိုးကြွစီတဲ့ဆေးတွေကိုတွေ့ရှိရင်ပြည်သူတွေအနေနဲ့ရဲတပ်ဖွဲ့ကိုအမြန်ဆုံးသတိပေးဖို့အတွက်ကိုလည်းရဲတပ်ဖွဲ့ကနှိုးဆော်ချက်တွေထုတ်ပြန်ထားပါတယ်။အခုနှစ်တကြံပွဲတော်ကာလမှာမူရစ်ဆေးဝါးထိန်းချုပ်နိုင်ဖို့အပါအဝင်မှုကင်းတွေညှော်နှဲစေရေးအတွက်ရဲတပ်ဖွဲ့နဲ့အတူတိုင်းဒေသကြီးအစိုးရအဖွဲ့တွေကကြိုတင်ကာကွယ်တဲ့စီမံချက်တွေချပြီးတော့လှုပ်ဆောင်နေတဲ့ဆိုပေမဲ့မူရစ်ဆေးဝါးတွေကိုလွယ်လွယ်ကူကူရနေတဲ့ကျမတို့မြန်မာနိုင်ငံနဲ့တကြံပွဲတော်ကာလမှာအမှန်တကယ်မူရစ်ဆေးဝါးတွေကိုတားဆီးနှိမ်နှင်းနိုင်ဖို့ထိန်းချုပ်နိုင်ဖို့စရာကစိန်ခေါ်မှုကြီးဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ရှင်